Welcome to the Voice of America in Burmese.
mingla mne khin ma shin American bi law so Washington DC myo do American atan ye 2019 ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချင်မြင့်ချပါစီရှင်ကျွန်မတင်ကြီးထိုက်ပါ
။ကျွန်တော်ကျော်လွန်မမတ်အင်ဂျင်နီယာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာတော့ပါ။ IS တွေ့ကြွနောက်ဆုံးခြေကုပ်စခန်းတွေကျဆုံးရတာကိုဂလဲစားခြေချဖို့ IS ဖွဲ့ခေါင်းဆောင်ကတက်တွန်းလိုက်တဲ့အကြောင်းဘာသာရေးလက်ခွင့်ချုပ်ဖောက်မှုအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေဆိုတဲ့အကြောင်းနဲ့အိန္ဒိယမှာဖောက်ခွဲတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသား3ဦးကို1010နှစ်စီဘင်္ဂလားဒေ့ရှ်နိုင်ငံကချမှတ်လိုက်တဲ့အကြောင်းစတွေကိုကြားမှာပါ
။ဟုတ်ပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်ပါတွေတင်မှာတော့
Cooperating with the United Nations and pursuing a tribunal for state and non-state actors bringing cases
မြန်မာနိုင်ငံဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံတစ်ခုလို့အမေရိကန်ကော်မရှင်တစ်ခုကသတ်မှတ်လိုက်တဲ့အကြောင်းတင်ပြချက်မှာနားဆင်ကြရဖို့ရှိပါသေး။ဥရောပသမ္မတရဲ့လက်နက်ဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုကြောင့်စစ်တပ်အပေါ်တက်ရောက်မှုရှိသလား၊တရားစင်မီပြတ်တောက်မှုနဲ့ပတ်သက်ပြီးဒုဝန်ကြီးရဲ့ပြောဆိုချက်ကဘယ်လိုလဲဆိုတာတွေအပြင်နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာကြားအမေရိကန် EDN စီးပွားရေးနဲ့သုတတာဆုံးနဲ့အမေရိကန်တခွင်တို့ကိုလည်းနားဆင်ကြရပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြောင်နဲ့မိုင်းအင်ဂျင်နိုင်တို့ကကြီးညာပေးကြပါအောင်ရှင
် IS သွေးကြွတွေကဘာသာရေးအရပိုင်ဆိုင်တဲ့နေမြေလို့ကြီးညာထားတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကနေမြေတွေအရေးနိုင်ကြဆုံးရတဲ့နဲ့ပတ်သက်ပြီးတော့ကလဲစားခြေချဖို့ IS အဖွဲ့ခေါင်းဆောင်ကသူ့အဖွဲ့ဝင်တွေကိုသူ့ရဲ့အဖွဲ့ဝင်တွေကိုသတင်းစကားပြောထားတဲ့ဗီဒီယိုတစ်ခုနေတုန်းကထွက်လာခဲ့ပါတယ်အချိန်16မိနစ်ကျော်ရှိတဲ့အဲ့ဒီဗီဒီယိုကို IS အဖွဲ့ရဲ့ El Fukan Media ဌာနကနေတဆင့်အင်တာနက်ထဲမှာတင်ခဲ့တာပါဗီဒီယိုထဲမှာပြင်ပကဘာနဲ့ဆက်ဆက်ကင်းဝေးတဲ့ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘရဒီကတင်မလင်ကွေထိုင်နေပြီးတော့အဖြူရောင်နောက်ခံတဲ့ဆက်သနတက်လဲထောင်ထားပါတယ်။တခြား IS အဖွဲ့သားတွေနဲ့စကားပြောနေပုံဖြစ်ပြီးတော့အဲ့ဒီအဖွဲ့သားတွေရဲ့မျက်နှာကတော့တဲတဲကွယ်ကွယ်မမြင်ရပါဘူး။သူရဲ့ပြောဆိုမှုထဲမှာစီးရီးယားနိုင်ငံအတွင်းက IS အဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့ဘဟုစ်မကြာခင်ကကြာဆုံးခဲ့တာကိုအတိအမှတ်ပြုပြောဆိုခဲ့သလိုဒီလင်္ကာနိုင်ငံမှာ Easter တနင်္ဂနွေနေ့တုန်းကလူ150ကျော်သေဆုံးခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုကိုလည်းသူကချီးမွမ်းထားပါတယ်။ IS အကြမ်းဖက်အုပ်စုရဲ့အခုတိုက်ပွဲဟာရန်သူကိုတဖြည်းဖြည်းနဲ့အားနည်းချိနဲ့လာအောင်လုပ်ရမယ့်တိုက်ပွဲဖြစ်တယ်။အဖမ်းခံခဲ့ရတဲ့ IS တိုက်ခိုက်သမားတွေနဲ့သေဆုံးခဲ့ရသူတွေအတွက် IS အဖွဲ့ကလက်စားချေမှာဖြစ်တယ်လို့လည်းကြေပေးခဲ့ပြီးတော့ဖျားသခင်ရဲ့စင်ညာနေ့ဖြစ်တဲ့ကဘာကြီးအဆုံးတက်မယ့်နေ့ကိုရောက်တဲ့အထိကျတ်စပွဲကိုစနေသားမယ်လို့လေအဲ့ဒီ IS ဖွဲ့ခေါင်းဆောင်အယ်ဘရဒီကသတိပေးပြောဆိုပါတယ်အမေရိကန်ကာကွယ်ရေးဆိုင်ရာရရှိတွေကတော့အဲ့ဒီဗီဒီယိုထွက်လာတာကိုသိတယ်ဆိုပေမဲ့အဲ့ဒီထဲမှာပါတဲ့သူဟာ IS စစ်သွေးကြောခေါင်းဆောင်အစ်စ်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုနိုင်သေးဘူးလို့ဆိုပါတယ်တကယ်လို့အဲ့ဒီလူဟာအယ်ဘရဒီအစ်စ်ဖြစ်တယ်ဆိုရင်တော့2011ခုနှစ်နောက်ပိုင်းမှာဒီ9နှစ်လောက်အကြာမှာသူပထမဆုံးသူ့ကိုပထမဆုံးပြန်မြင်ရတာပဲဖြစ်ပါလိမ့်မယ်
American ပြည်ထောင်စု California ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့ဂျူပီယာကြောင်းတိုက်ခိုက်မှုမှာတနက်သမားရဲ့ပြစ်ခတ်မှုမတိုင်ခင်9မိနစ်အလုံး social media ပေါ်မှာချင်းချောက်မှုအရေးအမွေပါတဲ့ post ကိုသူတို့လက်ခံရရှိခဲ့ကြောင်း American ရဲတပ်ဖွဲ့ကတင်းလာနေကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့တန်တရားဖြစ်ခံထားရသူကိုခြေရာခံလိုက်ဖို့လုံလောက်တဲ့အချိန်မရခဲ့ကြောင်းရဲဘက်ကပြောပါတယ်။အမျိုးသမီးတဦးတေဆုံးပြီးတဦးဒဏ်ရာရခဲ့တဲ့ San Diego မြို့နားက Shepherd of Bowie ဂျူပီယာကြောင်းမှာစနေနေ့ကဖြစ်ခဲ့တဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုမတိုင်ခင်ချင်းချောက်မှုအရေးအယောင်တွေပြောထားတဲ့အမည်ဒီ post ကို internet website နဲ့ telephone line ကနေတစ်စင်လက်ခံရရှိခဲ့ကြောင်း FBI American ပြည်ထောင်စုထောက်လှမ်းရေးဘူရိုကပြောပါတယ်ဒီ post ကိုဘယ်သူတင်တယ်လဲဘယ်နေရာကိုတိုက်ခိုက်မလဲဆိုတာသိရဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေချက်ချင်းဆိုသလိုအရေးယူဆောင်ရွက်ခဲ့ပေမဲ့တနက်သမားကိုမမိခင်မှာပြစ်ခတ်မှုဖြစ်ခဲ့ကြောင်း FBI ကပြောပါတယ် Shepherd of Bowie ဂျူပီယာကြောင်းဝင်တဲ့ကိုအသက်16နှစ်အရွယ်တနက်သမား John Arnes ကစနေနေ့ကခိုးဝင်ခဲ့ပြီးတိုက်ခိုက်ရေး37နှစ်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ San Diego County ရဲ့အရာရှိကပြောပါတယ်ရှင်
။ Mozambique နိုင်ငံမှာသတင်း6ပတ်တွင်ပြင်းထန်တဲ့ဆိုင်ကလုန်းဘုံနဲ့တခုဒုတိယကြိမ်ဝင်တိုက်ခဲ့ပြီးသေဆုံးသူ38ဦးရှိတယ်လို့ Mozambique နိုင်ငံသဘောအဘိယာနေရေးဆိုင်ရာအဖွဲ့ကမနေ့တုန်းကအတည်ပြုပါတယ်။ခဲနဲ့လို့ခေါ်တဲ့အဲ့ဒီမုန်တိုင်းကြောင့်အစပိုင်းမှာ5ဦးသေဆုံးခဲ့ပြီးတော့မိုးတွေလည်းအပြင်းထန်ဆက်ပြီးတော့ရွာနေတယ်လို့ဆိုပါတယ်မိုးလေဝသခမန်းချက်တွေရနောက်ထပ်24နာရီလောက်မိုးပြင်းတွေဆက်ပြီးတော့ရွာနေ လဲဦးမယ်လို့လည်းပြောထားပါတယ်။မုံတိုင်းကြောင့်အိမ်တွေရာနဲ့ချီပြီးတော့ပျက်စီးခဲ့ရတဲ့အီဘိုကျွန်းကိုကူညီရေးပစ္စည်းတွေမနေ့တုန်းကရဟယင်တစည်းနဲ့ပို့ဆောင်ခဲ့ပေမဲ့ရာသီဥတုအခြေအနေကဆက်ပြီးတော့ဆိုးနေတာကြောင့်အကူအညီပေးရရဟယင်နောက်တစည်းထပ်ပြီးတော့ထွက်ဖို့ဆိုင်ရန်ထားရပါတယ်။တနအာရီကို136မိုင်နှုန်းနဲ့ကြာသာပိုင်းနေနှောင်းပိုင်းမှာတက်ခတ်ခဲ့တဲ့အဲ့ဒီဆိုင်ကလုန်းခဲ့တဲ့ကြောင့်ထိခိုက်ပျက်စီးမှုတွေတော်တော်များရှိနေပါတယ်။မိုးပြင်းနဲ့ဆက်ပြီးတော့ရွာနေအောင်မယ်ဆိုလို့ရှိရင်လမ်းဆက်သွယ်ရေးတွေလည်းပြတ်တောက်သွားနိုင်ပြီးတော့အစားအစာဆေးဝါးနဲ့တခြားအရေးပေါ်လိုအပ်တဲ့ပစ္စည်းတွေအကူအညီပေးဖို့ခက်ခဲသွားနိုင်ပါတယ်။မိုးတိုင်းကြောင့်အိမ်ပေါင်း 3,000 ကျွဲလောက်ပျက်စီးပြီးတော့လူ 1,000 ကျော်နေစရာမရှိဖြစ်နေတယ်လို့မိုဇမ်ဘစ်အာရဗီတွေကဆိုပါတယ်။ပြီးခဲ့တဲ့လလယ်ပိုင်းကတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းတစ်ခုကြောင့်မိုဇမ်ဘစ်အပါအဝင်ဇင်ဘာဘွေ၊မာလာဝီနဲ့မဒါဂတ်စကာနိုင်ငံတွေမှာလူပေါင်း 1,000 ကျော်သေဆုံးခဲ့ရပါတယ်။
ဗင်နီဇွဲလားနိုင်ငံကိုရုရှားတုတ်ခင်မီ S300 လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေပေးပို့ခဲ့ပြီးတဲ့နောက်လက်နက်ပစ္စည်းတွေအသုံးပြုရေးနဲ့ပတ်သက်လို့ရုရှားအစိုးရဟာမတားသေးခင်တည်င်းဘတ်တွေကလေကြောင်းကာကွယ်ရေးကျန်းကျင်သူတွေပါဝင်တဲ့ရုရှားစစ်တပ်အရာရှိအဖွဲ့တစ်ဖွဲ့ကိုဗင်နီဇွဲလားကိုဆေးလွတ်ခဲ့ကြောင်းအကဲခတ်တွေကပြောပါတယ်။ဆိုရှယ်လစ်အစိုးရသမ္မတနီကိုလတ်စ်မာဒူရိုကိုအရေးယူမဲ့အမေရိကန်ရဲ့တိုက်ခိုက်မှုမှန်သမျှဟန်တားနိုင်ရေးရုရှားလို့ဒီဒုံးကျည်လက်နက်တွေကိုအသုံးပြုဖို့ရှိကြောင်းလက်တင်အမေရိကအမေရိကန်ရုရှားကာကွယ်ရေးအကဲခတ်တွေကပြောပါရယ်အမေရိကန်စီးရေးဆက်ဆံရေးအကဲခတ်တွေရဲ့အဆိုအရ10နှစ်ကြာတက်တန်းရှိနေတဲ့ဒုံးကျည်တွေကိုတက်ဆင်အသုံးပြုနိုင်ရေးအတွက်ဗင်နီဇွဲလားကိုအကူအညီပေးဖို့ပြီးခဲ့တဲ့မတ်လနှောင်းပိုင်းကရုရှားစစ်အရာရှိအဖွဲ့ရောက်ရှိခဲ့တယ်လို့ဆိုပါရယ်ရှင်
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီအိုကနိုင်ငံကသတင်းတွေကိုတရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဝါဆုံးဘာသာရေးလက်ခွင့်ချိုးဖောက်မှုနိုင်ငံတွေဖြစ်နေတော့ကထုတ်ပြန်တဲ့ USCIRF နိုင်ငံကဘာသာရေးလက်ခွင့်ဆောင်ကြီး American Commission ရဲ့2019ခုနှစ်အစည်းအဝေးခါသာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအထိညှဉ်းပန်းဖိနှိပ်မှုတွေကျွလွန်နေတဲ့လောက်ရမှာတာဝန်ရှိတဲ့သူတွေကို ICJ လို့ခေါ်တဲ့နိုင်ငံကတရားရုံးတင်အရေးယူနိုင်ရေးဒီနေ့ဒီအစည်းအခမ်းအနားမှာအကြံပြုထားကြောင်းကော်မရှင်နာက VOE ကိုပြောပါတယ်။အဲ့ဒီအဖွဲ့ရဲ့ဒီ2019ခုနှစ်အစည်းအခမ်းအနားထဲမှာအထူးဆိုရင်ပြည်နိုင်ငံစတေဆင်းနဲ့မြန်မာ၊တရုတ်၊အရီတရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန် sorry အရေဗီးယား၊ဆူဒန်၊တာဂျီကစ္စတန်၊တာမီနီစတန်နဲ့စတဲ့နိုင်ငံပေါင်း10နိုင်ငံပါဝင်အဲ့ဒီအစည်းအဝေးမှာမပါဝင်သေးတဲ့ရုရှား၊ဆီးရီးယား၊ဥဇဘက်ကစ္စတန်နဲ့ပြည်နယ်နိုင်ငံတို့လည်းရှိပါတယ်။Tier 1အဆင့်လောက်မဆိုးတဲ့ Tier 2အဆင့်နိုင်ငံတွေထဲမှာအဇာဘိုင်ဂျန်၊ဘာရိန်း၊ကျူဘာ၊အာဖဂန်နစ္စတန်၊အီဂျစ်၊အိန္ဒိယစတဲ့နိုင်ငံတွေပါဝင်ပါတယ
်။တရုတ်နိုင်ငံကအပြင်ကမ္ဘောဒီးယားနိုင်ငံကိုတနင်္လာနေ့က3ရက်ကြာခီးစဉ်နဲ့ရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ NLD အစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ကမ္ဘောဒီးယားကိုပထမဆုံးရောက်လာတဲ့တရားဝင်ခီးစဉ်ဖြစ်ပါတယ်။ကဘာကျော်ရှေးဟောင်းအန်ကောဝတ်ဘုရားကျောင်းကိုမတွားခင်မှာဝင်ကြီးချုပ်ဟွန်ဆန်ဒီနိုဒရမ်နဲ့တခြားကမ္ဘောဒီးယားအရာရှိတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဌာနရဲ့ပြောဆိုချက်ကိုကိုကပြီး AP သတင်းမှာမနေ့ကဖော်ပြခဲ့ပါတယ်။မြန်မာပြည်ကလူ့အခွင့်အရေးပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတယ်နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကအပြင်းထန်ကာကွယ်ပြီးပြောဆိုခဲ့တာပါမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကို1955ခုနှစ်ကစတင်ထူထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်မှာပဲနှစ်နိုင်ငံလုံးကဗန်မလိုက်ဂျားနေနိုင်ငံတွေဖြစ်ရပ်တည်ခဲ့ကြပါတယ်ရှင
်အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘတ်ဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတဲ့မြန်မာနိုင်ငံသား၃ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်တာကာမရှိတဲ့ထူတရားရုံးကထောင်နဲ့ဆယ်နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။သူတို့သုံးဦးကိုဖောက်ခွဲရေးပစ္စည်းတွေတည်ဆောက်မှုနဲ့တာကာမြို့မှာ2014ခုနှစ်ဒီဇင်ဘာလတုန်းကဆွဲချက်တင်ခဲ့တာပါ။အဲ့ဒီသုံးဦးကတော့ MD New Hussein အသက်30 Yashar Arafat 26နှစ် Omar Khiram 29နှစ်တို့ဖြစ်ပါတယ်။အဲ့ထက်က Omar Khiram ကတော့တရားခံပြေးဖြစ်နေပါတယ်။ သူတို့သုံးဦးကိုဘင်္ဂလားဒေ့ရှ်တာကန်ဝေးတပေါင်းစီပေးဆောင်မှုနဲ့တံငွေချမှတ်ခဲ့ပါတယ်။သူတို့တွေဟာ RSO လို့ခေါ်တဲ့ရိုညာသွေးစီညီညွတ်ရေးအဖွဲ့အပါအဝင်နိုင်ငံတကာကစစ်သွေးကြောအုပ်စုတွေနဲ့ပတ်သက်ဆက်နွယ်မှုတွေဖြစ်ပြီးတော့ဖောက်ခွဲဆိုင်ရာဥပဒေနဲ့သူတို့ကိုရေးယူထားတယ်လို့ဘင်္ဂလားဒေ့ရှ်ဆိုရရှင်းတွေကပြောပါတယ်။ RSO အဖွဲ့ဟာရခိုင်ပြည်နယ်တွင်1980နဲ့90ပြည်နှစ်တွေမှာလှုပ်ရှားခဲ့တဲ့စစ်သွေးကြောအဖွဲ့တခုဖြစ်ပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘဒဝင်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ဖောက်ခွဲတိုက်ခိုက်မှုကြောင့်လူနည်းဆုံး2ဦးသေဆုံးပြီးတော့ဒဏ်ရာသူတွေတော်များများရှိခဲ့တာပါ။
ဧပြီလအစောပိုင်းကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲအတွင်းပင်ပန်းဖျားနာမှုတန်းကြောင့်တည်ဆုံးခဲ့ရတဲ့မဲယုံဝင်တန်းပေါင်း300ကျော်ရှိခဲ့ပါတယ်။လူဦးရေတန်းပေါင်း190ကျော်ရှိပြီးကျွန်းပေါင်း18,000မှာမဲယုံပေါင်း8,000ကျော်မကရှိခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာဧပြီလ18ရက်နေ့ကသမ္မတနဲ့လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ KPU နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တနင်္လာနေ့ထုတ်ပြန်တဲ့စီးရင်အရမဲယုံဝင်တဲ့အရာရှိပေါင်း312ဦးသေဆုံးခဲ့ပြီးနောက်ဝန်ထမ်းပေါင်း2,232ဦးကလည်းပင်ပန်းဖျားနာမှုတန်ကိုခံစားနေကြရတယ်လို့ဆိုပါတယ်ရှင
်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မိုက်အင်ဂျင်နိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်မြန်မာပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေအဖြစ်မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအထိဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့လို့ရမှာတာဝန်ရှိသူတွေကို ICJ နိုင်ငံတကာတရားရုံးတင်အရေးယူနိုင်ဖို့ဒီနှစ်အစီရင်ခံစာမှာအကြံပြုထားတဲ့အကြောင်းကော်မရှင်နာက VOA ကိုပြောပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့မတ်ရင်ချင်းနိုင်ကပြောပြပေးပါအောင်ရှင်
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင် USCIRF ဟာအမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာအကြံပေးအဖွဲ့ဖြစ်သလိုဒီမိုကရက်နဲ့ Republican Party ကြီးနှစ်ခုလုံးကအဆိုပြုထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အစ်မြင့်စုံစမ်းရေးကော်မရှင်ဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစီရင်ခံစာထုတ်ပြန်နေရမှာ2019ခုနှစ်အစီရင်ခံစာအတွက်ကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပြီးအထူးစိုးရိမ်ဖွယ်ရာနိုင်ငံတွေစီးရင်တီယာဝမ်အဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPC မှာသတ်မှတ်ဖော်ပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ USCIRF Commissioner Gail Machine က VOA ကိုအခုလိုရှင်းပြပါတယ
် Well actually the State Department has designated Burma a CPC ever since 1999 and then again
ဒီတော့1999ခုနှစ်ကတည်းကစပြီးအမေရိကန်နိုင်ငံသားရေးဌာနကနေမြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPCS မှာထည့်သွင်းသတ်မှတ်ခဲ့တယ်လို့2018ခုနှစ်နိုဝင်ဘာလထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဆက်ပြီးဖော်ပြခဲ့ပါတယ် USCIRF အနေနဲ့လည်း2019ခုနှစ်အတွက်မြန်မာနိုင်ငံကိုဆက်လက်ပြီး CPCS စီးရင်မှာထည့်သွင်းသတ်မှတ်ဖို့အကြံပြုထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာအစိုးရလမ်းကြောင်းကိုဥတည်နေပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပါတယ်။လူ့အခွင့်အရေးဘာသာရေးအရာခွင့်ကြားဖိနှိပ်ခံရသူတွေအတွက်တရားမျှတမှုရဖို့ဆိုတာမျှော်လင့်ချက်အနည်းငယ်ပဲရှိပါတယ်။အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လောက်ရတွေကြောင့်ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာနိုင်ငံကို CPCS စရင်တဲမှာဆက်လက်ထည့်သွင်းဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်
။ဒါကြောင့်2019ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအထိပြစ်မှုကျူးလွန်သူတွေကို ICJ နိုင်ငံတကာတရားရုံးတင်စစ်ဆေးနိုင်ရေးအမေရိကန်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ USCIRF ကအကြံပေးထားကြောင်း Gail Machine ကပြောပါတယ
် Another recommendation is certainly to continue to support evidence and efforts of people to collect ကျူးလွန်သူတွေ
အထောက်အထားအချက်လက်တွေစုဆောင်ရယူမှုကိုဆက်ပြီးလှုပ်ဆောင်ဖို့ပြစ်မှုကျူးလွန်သူတွေကိုအသေးအချာအပြစ်ပေးအရေးယူနိုင်ရေးတက်တည်အထောက်အထားတွေစုဆောင်ဖို့က ကျိုးပန်းအားထုတ်နေတဲ့လူတွေကိုအကူအညီပေးဖို့တန်းခတ်ရေးယူမှုတွေချမှတ်ဖို့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေရောပြည်သူအဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါအရေးယူနိုင်ရေးကုလသမဂ္ဂနဲ့ပူးပေါင်းပြီးခုံရုံးဖွဲ့ပြီး ICJ International Court of Justice နိုင်ငံတကာတရားရုံးတင်နိုင်ရေးကြိုးပမ်းအားထုတ်ဖို့ဒီလိုလှုပ်ဆောင်ဖို့အကြံပြုရတာကလည်းမြန်မာအစိုးရကိုယ်တိုင်တရားမျှတမှုရအောင်ဆောင်ရွက်နိုင်မှာမဟုတ်လို့ပါဒီလိုရက်ဆက်ချမ်းချုပ်မှုနဲ့ပတ်သက်တဲ့အခြေအနေတချို့အတွက်တရားမျှတမှုရရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်လာဖို့လည်းဖြစ်ပါတယ
်နောက်ထပ်အရေးပါတဲ့အကြံပြုချက်တစ်ခုဖြစ်2016ခုနှစ်အောက်တိုဘာလကသမ္မတအိုဘားမားလက်ထက်ရုပ်သိမ်းခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အက်ဥပဒေကိုပြန်ပြီးပြဋ္ဌာန်းဖို့ပါဝင်ကြောင်း Gail Machine ကပြောပါတယ်
We make these recommendations to the U.S. government, hoping that, for example, things like
reinstating the international emergency
powers,
ဒါမှမဟုတ်လူမျိုးတုံးတက်ဖြတ်တဲ့အဆင့်ထိရောက်နေတယ်ဆိုတာအသေးအချာအဓိပ္ပာယ်ဖွင့်ဆိုသတ်မှတ်ဖို့လိုပါတယ်
။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့တိခန့်စိတ်ကင်းမှုကိုတိုက်ဖြတ်တာအားလုံးပါဝင်မှုနဲ့ခွဲခြားမှုပပျောက်ရေးတိုးမြင့်ဆောင်ရွက်တာစတာတွေမှာအကူအညီပေးရေးမြန်မာအစိုးရအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့လေအမေရိကန်အစိုးရကိုအကြံပြုထားကြောင်း Gail Machine ကဆိုပါတယ်။အထူးသဖြင့်လူမျိုးရေးဘာသာရေးမုန်တီးမှုပြန့်ပွားနေတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်လာစေတဲ့ Social Media တွေကနေတဆင့်အမုန်တရားပွားများစေတာတွေကိုတိုက်ဖြတ်ဖို့မြန်မာအစိုးရနဲ့ပူးပေါင်းအကူအညီပေးရေးအရေးပါကြောင်း Gail Machine ကပြောပါတယ်။
ဥရောပသံတမန်က EU ကလက်နက်ရောင်းချခွင့်အပါအဝင်မြန်မာပေါ်တံခတ်ပိတ်ဆို့မှုကိုတစ်နှစ်ချက်ပြီးတော့တက်တန်တိုးလိုက်ပါတယ်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားစစ်တပ်နဲ့တွေ့ဆုံဆွေးနွေးမှုတွေလက်နက်ဆက်ယုံတွေတွားရောက်ကြည့်ရှုတဲ့ခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဥရောပသံတမန်ကစစ်လက်နက်ဆိုင်ရာတံခတ်မှုကိုတစ်နှစ်တက်တန်ထပ်တိုးလိုက်တာပါနားဆင်ကြရအောင်ပါရှင်မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေမှာစစ်တပ်နောက်နေကြဆောင်ရဲတပ်ဖွဲ့တို့ကအသုံးပြုနိုင်ခြေရှိတဲ့လက်နက်နဲ့စစ်ဖက်ရက်ဖက်သုံးပစ္စည်းတွေရောင်းချမှုကိုဥရောပသမဂ္ဂ EU ကပိတ်ပင်တမျက်ချက်တက်တန်းတိုးလိုက်ပါတယ်။တင်းနှလာနေမှာကြီးညာလိုက်တဲ့မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်နှစ်တက်တန်းထပ်တိုးလိုက်တာကြောင့်လာမယ့်2020ဧပြီလ30ရက်အထိတက်ရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမြောင်လှိုင်ရဲ့စစ်ဖက်ဆိုင်ရာရုရှားနိုင်ငံခီးစဉ်အပြီးရှက်ပိုင်းအတွင်းမှာပဲ EU ရဲ့မြန်မာအပေါ်လက်နက်ရောင်းချမှုတမ်းမြစ်ကန့်သက်ချက်နောက်မြန်မာလုံခြုံရေးတာဝန်ရှိသူလူပုဂ္ဂိုလ်14ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်မှုထွက်ပေါ်လာတာပါရုရှားလိုနိုင်ငံတွေကနေလက်နက်ဝယ်လို့ရတဲ့အနေအထားမှာမြန်မာတပ်မတော်အတွေ့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ချက်ကထိရောက်မှုရှိနိုင်ပါမလားဆိုတာကိုတော့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကအခုလိုသုံးသပ်ပါတယ်
Well, European countries are some of the biggest manufacturers of military equipment in the world.
Europe နိုင်ငံတွေအားဆိုရင်ကမ္ဘာပေါ်မှာစစ်အသုံးဆောင်လက်နက်ထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာပါပါတယ်။တန်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာမင်းအောင်လှိုင်အနေနဲ့ဥရောပနိုင်ငံတချို့ကိုတွားရောက်နိုင်ခဲ့တာကျွန်တော်တို့တွေ့ရပါတယ်။သူဩစတြေးလျကိုသူတွားပါတယ်။ဂျာမနီနဲ့အီတလီကိုလည်းတွားပြီးလက်နက်ထုတ်လုပ်တဲ့နေရာတွေကိုတွားခဲ့ပါတယ်။ဥရောပထုတ်လက်နက်တွေကိုသူဝယ်ကျင်ခဲ့ပါတယ်။ဥရောပတို့စစ်အသုံးဆောင်တွေကိုပို့ပြီးလိုချင်ခဲ့ပါတယ်။ဂျာမနီကနေလေ့ကျင့်ရေးလေရင်တွေဝယ်ဖို့စီစဉ်ခဲ့ပါတယ်။နောက်ပြီးဥရောပနိုင်ငံတချို့စီကစစ်သုံးပစ္စည်းတချို့လည်းဝယ်ခဲ့ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာတော့တန်ချက်ကာကားတွေထုတ်လုပ်တဲ့စက်ယုံနောက်ရေငုပ်သင်္ဘောတွေပြုပြင်ထိမ့်သိမ့်တဲ့သင်္ဘောချင်းကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရုရှားစစ်တပ်အကြီးအကဲတွေနဲ့တွေ့ပြီးနိုင်ငံတက်မတော်နဲ့ရေတကြစစ်ဖက်ညီပညာဆိုင်ရာလေ့ကျင့်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြပါတယ်။ရုရှားနိုင်ငံခီးစဉ်အတွင်းရုရှားဖက်ဒရေးရှင်းနိုင်ငံစိုက်ဘေးရီးယားမှာရုရှားမီဒီယာတွေနဲ့တွေ့ဆုံမှုမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားလက်နက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းတွေကကမ္ဘာမှာအင်မတန်အဆင့်မြင့်တဲ့စစ်လက်နက်ပစ္စည်းတွေဖြစ်ပါတယ်။ညီပညာအဖြစ်အင်မတန်ကိုမြင့်မားတဲ့ဟာတွေဖြစ်တဲ့အတွက်ကြောင့် မြန်မာနိုင်ငံမြန်မာတပ်မတော်တွေလည်းအများကြီးအတုံးဝင်တဲ့စနစ်နဲ့ပစ္စည်းတွေဖြစ်တယ်။အနာဂတ်မှာလည်းရုရှားနိုင်ငံရဲ့စနစ်နဲ့ပစ္စည်းတွေမြန်မာနိုင်ငံအတွက်လိုအပ်ချက်ရှိတဲ့နေရာတွေမှာတိုးချဲ့အသုံးပြုသွားမယ်လို့ကျွန်တော်ပြောလိုပါတယ်
။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ဥရောပလက်နက်တွေကိုပို့ပြီးတော့လူချင်းနေပြီးပို့ပြီးလဲဈေးသက်သာမှာဖြစ်တယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကထောက်ပြပါတယ်
။ Because the arms embargo said it was not going to allow the sale of fighting aircraft but it still allowed training aircraft the arms embargo was that we're not going to sell
အခုလက်နက်ရောင်းချမှုပိတ်ပင်ချက်အရရောင်းမှုခွင့်မပြုတော့တဲ့အထက်မှာတိုက်ခိုက်ရေးလေယာဉ်တွေပါဝင်ပါတယ်ဒါပေမဲ့လေ့ကျင့်ရေးလေယာဉ်တွေကိုတော့ဆက်ပြီးခွင့်ပြုထားပါတယ်တနက်တွေရောင်းချခွင့်ကိုတားမြစ်ပိတ်ပင်ထားပေမဲ့အခြားစစ်ဘက်အသုံးဆောင်တွေကိုတော့ဆက်ပြီးရောင်းချနေပါတယ်မင်းအွန်လိုင်းဘက်ကလည်းဥရောပဘက်ကစစ်ဘက်အသုံးဆောင်တွေကိုပို့ပြီးရကျင်နေပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာမှာနာမည်ကောင်းရသလိုဈေးလည်းတက်တာပါတယ်။ဥပမာပြောရရင် Twin Turbine လေယာဉ်ဆိုရင်ရုရှားကနေဝယ်ရင်ဒေါ်လာတန်းရာနဲ့ချီ300ပါတယ်။ဥရောပကလေယာဉ်တွေဆိုရင်တော့ပို့ဈေးတက်တာနိုင်ပါတယ်
။နောက်တစ်နှစ်တက်တန်းတွေ့လိုက်တဲ့ EU ရဲ့မြန်မာအပေါ်တန်းခတ်ပိတ်ဆို့မှုတဲမှာတော့မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေအသုံးပြုနိုင်တဲ့လက်နက်နဲ့စစ်အသုံးဆောင်တွေရောင်းချခွင့်ပိတ်ပင်မှုနောက်စစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့တို့အသုံးပြုဖို့အတွက်အရက်ဖက်စစ်ဖက်နှမျိုးသုံးပစ္စည်းတွေတင်ပို့မှုကိုပိတ်ပင်မှုပြည်ရင်းဖိနှိပ်ချုပ်ချယ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့ဆက်သွယ်ရေးစောင့်ကြည့်ပစ္စည်းကိရိယာတွေတင်ပို့မှုအပေါ်တမ်းမြင်ကတ်သက်ချက်တွေပါသလိုမြန်မာစစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးမှုကိုလည်းတားမြစ်ထားပါတယ်။နောက်ရိုဟင်ဂျာလူထုလူနည်းစုတိုင်းရင်းသားတွေဒါမှမဟုတ်လေကချစ်ရခိုင်နဲ့ရှမ်းပြည်နယ်အတွင်းကရဲသားတွေအပေါ်စူးစူးရွာရွာလူခွင့်ရေးချိုးဖောက်မှုဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်ဆင်နွယ်တဲ့လူပုဂ္ဂိုလ်14ဦးပေါ်မှာလည်းပြစ်မှတ်ထားတမ်းမြစ်ကန့်သက်ချက်တွေချမှတ်ထားပါတယ်မြန်မာဘက်ကခိုင်မာပြည်စုံနဲ့ပြည်ရင်ပြောင်းလဲရေးမရှိရင်တော့ EU ဘက်ကလက်နက်တင်ပို့ရောင်းချမှုဆိုင်ရာပိတ်ပင်တမ်းမြစ်ချက်ကိုရုတ်သိမ်းမဲ့အလားအလာမရှိဘူးလို့လည်းမတ်ဖာမနာကယူဆပါတယ် EU ဥရောပတမကအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးနယ်ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2012ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေလျှော့ခဲ့ပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းချမှုတားမြစ်တာအပါအဝင်စစ်ရေးအရာအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခင်နောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြမှတ်ထားအရေးယူတာမျိုးထပ်တိုးခဲ့တာဖြစ်ပါလေရှင
်ပရရှိမခင်ဒီသတင်းပတ်ထဲလာမယ့်မီလ3ရက်နေ့ဟာကမ္ဘာကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ည Daily Live Season မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင် Daily Live Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများမဲ့ production ကိုကျူးလွန်ပါရခင
်ဗျာ။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။စင်ကာပူနဲ့အမေရိကန်တို့မှလျှက်စစ်တပ်အားပြတ်တောက်ရင်ရင့်နေချီကြာတတ်ပြီးမြန်မာနိုင်ငံမှာတော့နိုင်ပိုင်းအတွင်လျှက်စစ်မီပြန်ရအောင်လုပ်ပေးနိုင်ခဲ့တယ်ဆိုတော့လျှက်စစ်နဲ့ဆွမ်းအင်ဒုတိယဝန်ကြီးရဲ့ပြောဆိုချက်ဟာရွေးမှားတဲ့အချက်တွေအပေါ်အခြေခံပြောဆိုချင်တာဖြစ်တယ်လို့အမေရိကန်မှာနေတဲ့မြန်မာနိုင်ငံဘွားတွေကပြောဆိုလိုက်ကြပါတယ်။အရင်ဆုံးရလက်ထက်ကနဲ့စာရင် NLD အစိုးရလက်ထက်မှာလျှက်စင်မီပြတ်တောက်တာနင်းလာတယ်လို့ရန်ကုန်မြို့ကတချို့ကလည်းပြောပါတယ်။ဒီအကြောင်းကိုတော့ကုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့လျှက်စင်မီပြတ်တောက်မှုအခြေအနေနဲ့2020နွေရာသီမှာဓာတ်အားထုတ်လုပ်မှုတိုးတက်စေရေးအတွက်တနှစ်တာအတွင်းဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတဲ့မေးခွန်းကို AB29 ရဲ့ကျင်းပတဲ့ပြည်သူ့လွှတ်တော်တွင်ကျောက်တရားမြို့နယ်ကိုယ်စားလှယ်ဦးနေမျိုးထက်ကမေးမြန်းခဲ့ရမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဒေါက်တာထွန်းနိုင်ကအခုလိုဖြေကြားပါတယ်
။အခြားနိုင်ငံတွေမှာလျှက်စစ်တာအမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူး။စင်ကာပူနိုင်ငံမှာလျှက်စစ်တာအပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းအောင်ပြန်မရဘဲနဲ့ရက်တောင်ကြာပါတယ်။ မေရိကန်နိုင်ငံမှာဓာတ်ပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံမှာဆက်စစ်ဓာတ်ပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရက်ဆိုတရက်အတွင်းမှာနိုင်ငံပိုင်းနဲ့နှစ်နိုင်သုံးနိုင်အတွင်းပြန်ရတဲ့အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နိုင်ပါတယ်ဓာတ်ဆက်စစ်ဓာတ်ပြတ်တောက်ရန်မဖြစ်ဖို့ညီကဲစုအစီအမံဆောင်ရွက်မလဲလို့ဆိုရင်ဆက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကနှစ်စဉ်တင်ပြတောင်းခံတဲ့ဘတ်ဂျက်ပမာဏများအားလုံးကိုဖွင့်ပြပေးဖို့လည်းလိုအပ်တယ်ဆိုတာလည်းတင်ပြလိုပါတယ်
လျှက်စစ်ဒုဝန်ကြီးပြောသလိုအမေရိကန်နိုင်ငံမှာစိုးစိုးဝါးဝါးမီးပြတ်တာမျိုးမကြုံဘူးသေးဘူးလို့ဗာဂျီးနီးယားပြည်နယ်မှာဆယ်စုနှစ်ကျော်နေလာတဲ့လုပ်ငန်းရှင်ကိုသားကြီးကပြောပါတယ
်ကျွန်တော်ဘက်ကတိတ်မပြေဘူးကျွန်တော်ဘက်ကဓာတ်ကြိုးတွေကမရောက်တော့တယ်နောက်တစ်ခုကပြက်ခဲတယ်ပြက်တော့ကျွန်တော်တစ်ခါမှမကြုံသေးဘူးဒီဘက်မှာကျွန်တော်အိမ်ကြောင်းလာဒီအေရီယာကိုပြောရရင်နှစ်ကျော်ဟိုဘက်အေရီယာတော့လည်းမပြက်ဘူးဇစ်ကုတ်သာကွဲသွားတယ်ပေါ့ကျွန်တော်ဒီစီးတီးမှာပဲနေတယ်ဒါပေမဲ့မပြက်ဘူးဗျဟိုဘက်မှာပြက်တာတစ်ခါပဲပြက်ဘူးသာဒီမှာရဲနဲ့ဖြီးပြတာတခါမှမရှိဘူး။လုံရောကျုံရောပြက်တနာရီတည်းပူတာတခါမှမရှိဘူး။အဝင်းကြီးတယောက်အနေနဲ့ဒီလိုစကားမျိုးလုံးဝမပြောသေးဘူး။ပြီးတော့ तू ကနိုင်ငံခြားအတွေ့အကြုံမရှိတော့လား။ဒါမှမဟုတ် तू ကိုယ်တိုင်ပဲ तू အလုပ်ကိုမျိုးလုံးကြီးစွတ်ပိတ်ပြီးညင်းနေတာလားကျွန်တော်လည်းမပြောတတ်တော့ဘူ
း။နှင်းကြတာလေပြင်းတိုက်တဲ့ဒဏ်တွေကြုံရလေရှိတဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအဝတ်လျှော်စက်နဲ့ recycle လုပ်ငန်းပိုင်ရှင်ကိုမင်းနိုင်ကတော့အမေရိကန်မှာမြန်မာလျှက်စစ်ဒုဝန်ကြီးပြောသလိုမကြုံဘူးသေးဘူးလို့ဆိုပါတယ
်မြန်မာပြည်ကလျှက်စစ်ဒုဝန်ကြီးပြောသွားတဲ့ဟာကျွန်တော်လည်း Facebook မှာတွေ့လိုက်ရတယ်အဲ့ဒါဖတ်ပြီးတော့ရည်မိတယ်ပေါ့ဗျာပြုံးမိတယ်ကျွန်တော်တို့နေတဲ့က Buffalo ဆိုတာဒီ snow တွေပိုင်းကြာပြီးတော့ရန်လေးကရန်ဆိုးရတဲ့မြို့လေးတစ်မြို့ဖြစ်တယ်သို့တော့ကျွန်တော်အခုကျွန်တော်လုပ်နေတဲ့ဒီ Ocean Set လုပ်ငန်းဆိုရင်ဒီရက်ွက်တကယ်လို့ရကျွန်တော် Ocean ဆိုင်ကိုလာပြီးတော့ဒါ Ocean Set မှာတနင်္လာဒီတော့လည်းကမှာ6ခွန်ဆက်တဲ့တကနောက်ဆက်45မိနစ်တနင်္လာရက်အောင်ထပ်ထည့်ပြီးတော့မှအနည်းဆုံးတနင်္လာဝဲလောက်ဒီလျှက်စစ်တွေဝဲတိကအားထားပြီးတော့သုံးနေရတယ်အဲ့ဒီအချိန်မှာဘုနာတော်ဝန်ကြီးပြောသွားတယ်လို့နှစ်ပတ်လောက်ကြာတော့ပြက်တယ်ဆိုတော့ကျွန်တော်တော့မွဲပြာကြသွားမှာပေါ့ရာသီဥတုဆိုးသွားပြီးတော့မီးပြက်ခဲ့ရင်တော့မှနိုင်ပိုင်းပြောင်းမကြာခဲ့ဘူးအဲ့တော့ဘုနာမာဒီယာလျှက်စစ်တူဝန်ကြီးပြောသွားတဲ့စကားတွေအချက်လက်တွေကတော်တော်လေးလွဲမှားနေတယ်ဒီတော့သူထပ်ပြီးတော့ဘတ်ဂျက်တွေထပ်တောင်းတယ်ဘတ်ဂျက်တွေပေးမှသူတို့လုပ်တွေဘလို့ဖြစ်မယ်ဆိုပြီးတော့ဟိုမယမ်းမလားဒီလျှောက်ပြောနေတယ်လို့မျိုးကျွန်တော်မြင်ရတယ်ဗျာဒီလိုဝန်ကြီးတွေကနေပြီးတော့တိုင်းပြည်ကိုဥဆောင်နေတယ်ဆိုတော့ခံစားရမယ့်ပြည်သူရဲ့ပေါ်အောင်စာနာမိတယ
်အခုရပိုင်းအတွင်းရန်ကုန်တိုင်းမှာလျှက်စစ်မီးပြတ်တောက်တဲ့မြို့နယ်တချို့ရှိတယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်စမ်းကြောင်းမြို့နယ်မှာတော့ဒီရပိုင်းတည်းမီးပုံမှန်ပြန်လာနေတယ်လို့ဆေးရုံမှာညာပိုင်းတာဝန်ကျနေတဲ့ဆရာဝန်ဒေါက်တာရမင်းတော်ထွတ်ကပြောပါတယ်
ကျမတို့နေတဲ့ဆောင်မှာလေမိရမမပြတ်တက်ဘူးရှင်။အဲ့တချို့ Facebook မှာတင်နေရကြတော့လေပြန်တော့ခဏပဲပေါ့အဲ့လိုမျိုးဆိုရင်အလုံးစုံတက်လို့ရှင်နဲ့တနိုင်းဝင်လာတယ်ကျွန်တော်ပေါ့။အဲ့ကချမ်းတိုင်းကတော့ခေါင်းတော့ပြပါတယ်အင်းမကြောက်တနိုင်းတော့ပဲရှင်။အချမ်းပြီးရောမပြတ်ဘူးပေါ့နော်။အဲ့ကျမဆိုင်ကြောင်ပေါ့မဆိုလို့ရှင်လေတောက်ဆောင်ပါလေလို့။အဲ့တော့ဆက်တော့ပြကောင်းပါလေလို့ဖြစ်မှာလေနော်။
မြန်မာအာဏာပိုင်တွေရဲ့သတိပေးထုတ်ပြန်ချက်အရရန်ကုန်နဲ့မန္တလေးမှာမကြာခင်ကာလအတွင်းလျှက်စစ်မီးဖြန့်ဖြူးမှုကိုရှော့ချသွားမယ်လို့ဆိုပါတယ်အခုဆိုရင်ရာသီဥတုပူပြင်းတဲ့ຫນွေကာလရောက်လာပြီဖြစ်တာကြောင့်ရေအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမှာရေခမ်းချောက်မှုကြောင့်ရေမျက်နှာပြင်14ဘီလောက်ရော့ကျလာပြီးထုတ်ယူမဲ့လျှက်စစ်ပမာဏရော့ကျလာနိုင်တာကြောင့်မန္တလေးမှာဆိုရင်မြို့နယ်လိုက်အလှည့်ကျမီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ
ပြွေရဲ့အင်ကန်နဲ့မနဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြွေမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနဲ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနေ့ခင်ပါရှင် VOA အမေရိကန်အသံက2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပြီးကမ္ဘာသတင်းတွေထဲကမြန်မာဆရာကောင်းလုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်သင်ခန်းစာတို့ကိုလေ့လာပြီးမှာတော့
ကျွန်တော်တို့ဒါဟို insurance market အတွက်တော့မြန်မာနိုင်ငံရေးသိမ်းပုံစံဘူးဒီအဝန်ကြီးအတွက်တော့ကောင်းမွန်တဲ့အဲ development နော်ဘယ်တခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေ
အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြရပါမယ်နောက်ပိုင်းမှာတော့တုတ္တဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရေဆုံးတော့မြမဒီမိုကရေစီရေးအတွက်စွန်းစွန်းတမန်ကာလကြာရှည်ဆောင်ရွက်ခဲ့သူအင်ဒီယားနာပြည်နယ်အထက်လွှတ်တော်အမဟာရစ်ချက်လူကာဟာအသက်89နှစ်အရွယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကွယ်လွန်ခဲ့ပါတယ်ဒီအကြောင်းဒေါ်လှလှတန်းကစူးစီးတင်ပြပေးမှာပါရှင်
Indiana ပြည်နယ် Republican အထက်လွှတ်တော်မဟောင်း Richard Lugar ဟာဧပြီလ28ရက်နေ့မနေ့ကအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ကြောင်း Washington DC ရှိ Lugar Center ကနေ့နေ့ကထုတ်ပြန်ခဲ့ပါတယ်။သူဟာ Indiana ပြည်နယ် Indianapolis မြို့တော်ရဲ့မြို့တော်ဝန်အဖြစ်ရှစ်နှစ်ကြာထမ်းဆောင်ခဲ့ပြီးတဲ့နောက် Indiana ပြည်နယ်ကနေအထက်လွှတ်တော်အမဖြစ်1989ခုကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အထက်လွှတ်တော်မှလူကဟာ2012ကပြန်လည်ရွေးကောက်ခံရမှာအရေးရှုနေခဲ့တဲ့အတွက် Washington DC မှာလူကစင်တာကိုမတည်ခဲ့ပြီးကမ္ဘာတစ်ပတ်စားနပ်ရိက္ခာဖူလုံရေးတလက်နဲ့များဖြစ်သိရေးနိုင်ငံခြားထောက်ပံ့မှုတိရောက်မှုရှိရေးနဲ့ Republican နဲ့ Democrat ပါတီကြားပူးပေါင်းဆောင်ရွက်ရေးအတွက်ပရဟိတလုပ်ငန်းကိုဦးဆောင်ခဲ့သူဖြစ်ပါတယ်။36နှစ်ကြာထက်လွှတ်တော်မှာတာဝန်ထမ်းဆောင်စဉ်လူကာဟာမြမအရေးကိုဦးစားပေးဆောင်ရွက်ခဲ့သူတည်းဖြစ်ပါလေ။ထက်လွှတ်တော်မှာလူကာရဲ့အင်ဒီယားနပြည်နယ်မှာထိုင်းနဲ့မလေးရှားဒုက္ခသည်စခန်းတွေကမြမဒုက္ခသည်တွေအဓိကလာရောက်အခြေချတဲ့ပြည်နယ်ဖြစ်ခဲ့ပြီးမြမဒုက္ခသည်ပေါင်းအခုဆို2000ကျွဲလောက်ရှိနေပြီဖြစ်ပါလေ။အင်ဒီယားနခြေစိုက် BACI ခေါ်မြမအမေရိကန်လူမှုအဖွဲ့အစည်းရဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Vaniga ထက်လွှတ်တော်မှလူကနဲ့ပတ်သက်လို့အခုလိုအမှတ်တရ VOA ကိုပြောပါတယ
်သူကကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုအများကြီးကူညီခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပဲကျွန်တော်တို့ဒီမိုကရေစီရဖို့ရအတွက်ကိုတော်တော်လေးကြိုးစားပြီးတော့လုပ်ကြိုက်ခင်းတယ
်အဲ့ဒီလုပ်ခင်းတဲ့အတော်တွင်းမှာကျွန်တော်နိုင်ငံအတွက်ကိုတော်တော်လေးအကျိုးပြုတဲ့ဥပဒေတွေကြားထားခဲ့တယ်သူတစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရနျူကလ িয়ার လက်နက်ပိုင်းဆိုင်ရာပူပေါင်းမှုမရှိအောင်သူတော်တော်လေးကြိုးစားပြီးမှတန်းနေခဲ့တယ်။ပြီးတော့လည်းကျွန်တော်တို့ရဲ့နိုင်ငံဒီမိုကရေစီရဲ့အတွက် Human Right အတွက်ပါဥပဒေကျမ်းလေးလောက်တယ်ပြီးလို့ရှိရင်ဒီလိုရောက်နေတဲ့မြန်မာပြည်အတွက် Scholarship ကိုလည်းစနစ်တကျကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်။ပြီးလို့ရှိရင်နောက်တစ်ခုကမလေးရှားနိုင်ငံမှာမလေးရှားအနာပိုင်တွေကနေပြီးတော့လူကုန်ကူးမှုကိုလုပ်တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံကထွက်လာတဲ့လူတွေတော်တော်များထောင်ပေါင်းနဲ့အထိသွားတယ်။အဲ့ဒီတွင်ကိုဟန်တန်နိုင်ဖို့အတွက် Congressional Initiative နဲ့သူတို့တားမြစ်နိုင်တယ်သူရဲ့အလို့ကြောင့်ပဲဒီစားရရတယ်။ဆိုတော့တော်တော်လေးကိုအခြေခံကြားနဲ့အခက်ကဏ္ဍနေပြီးတော့စနစ်တကျလူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်။ဟိအခုကွယ်လွန်နေဆိုတာအမေရိကန်နိုင်ငံအတွက်ပါမဟုတ်ဘူးနော်ကျွန်တော်တို့နိုင်ငံဒီမိုကရေစီကိုချစ်တဲ့ Burmese community အတွက်ဆိုရှယ်မှုတစ်ခုကြီးပဲဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
။ထက်လွှတ်တော်မှလူကာဟာ1985ခုနှစ်ကနေ1989ခုပြင်2003ခုကနေ2009ခုထိထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်ထောင်ဆောင်ခဲ့ပြီး2009ခုကနေ2013ခုနှစ်အထိအဲ့ဒီကော်မတီရဲ့ဝါရင်အဖွဲ့ဝင်တူဖြစ်လဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။လူကဟာအမေရိကန်နိုင်ငံခြားရေး policy မှာထိတိမမြဲပြောဆိုနိုင်သူတူဖြစ်ခဲ့တဲ့အတိုင်းတောင်အာဖရိကအသွားရောင်ခွဲခြားမှုပပျောက်ရေးနှင့်20ရာစုဝင်ဆိုဗီယက်ယူနီယံပြည်နယ်ဟောင်းတွေမှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးအတွက်ကြိုးပမ်းမှုတွေကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။2013ခုနှစ်မှာသမ္မတဘရက်အိုဘားမားကထက်လွှတ်တော်မှလူကကိုအရက်ဖက်အမြင့်ဆုံးတပရကချီမင်းနဲ့ Medal of Freedom လွတ်မြောက်မှုဆုကိုလည်းပေးအပ်ခဲ့ပါတယ်။သူဟာ1996ခုနှစ်မှာတမရဖြစ်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။အိန္ဒိယနဲ့ပြည်နယ်အုပ်ချုပ်ရေးမူဟောင်းဖြစ်သူလက်ရှိဒုတိယတမရ Mike Pence ကလူကွယ်လွန်မှုနဲ့ပတ်သက်လို့သူ့ရဲ့မိတ်ဆွေရင်းချတူပြင်က Chinyo Leza Yadud U Song Shong Mutwe. Wene Jang Tinla Niga Tokyan Gebare. Samra Obama Garo. Luga Ha Pitana Pishin Datu Du Pibi. Tujang Gabaji Ha Bobi Longjong Sicha Yani Vilu. Tuye Tokyan Jema Popia Tabare. Teludoma Hong Luga Gwelon Jema Tu Nabeha. Snipidu Shalinhe. Ta Li Urule Shinida Pipare.
Akura Gojong Ling Kang Lobi, my engineer do disame. Gabat, the media de Gam, Yamaning at Jamnigo, Nasin Jaya and Washi.
Yamane Cambodian and Nanganja, Sasani de Pubido, Akong La on Losambo. Tong Sansuji, Cambodian and Yamayoshi Nija. So Fing Chang Yi Tare, Drinsamago, Epi Drema, Evian Sakuaniga, Popia Tabare. Dunning and Lapia, Cambodian and Yango, Drinla Niga, Tonja Kiz in the Yalare, Tong Sansujiha. And then he saw a Tela Bigrega. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပထမဆုံးကမ္ဘောဒီးယားကိုရောက်လာတဲ့တရားဝင်ခီးစဉ်နဲ့ဖြစ်ပါတယ်။ကမ္ဘာကျော်ရှေးဟောင်းအန်ကော့ဝတ်ဘုရားကျောင်းကိုမတွားခင်ဦးကြီးချုပ်ဟောင်းမူကိစ္စနဲ့ပတ်သက်ပြီးတော့နောက်နိုင်ငံတွေကPR ပေးမှုတွေကြောင့်မြန်မာရောကမ္ဘောဒီးယားနိုင်ငံလုံးဟာတရုတ်စိုးရနဲ့ပို့ပြီးတော့နိနိကက်ကက်ရှိလာခဲ့ကြပါတယ်။ရခိုင်ပြည်နယ်ကနေရိုညာမွ ငံရေးအင်အားစုတွေကိုလှုပ်လို့မရအောင်အစိုးရကဖိနှိပ်ထားမှုနဲ့ပြားတွေပိတ်ခတ်နေရပါတယ်မြန်မာပြည်ကလူ့ခွင့်ရေးပြဿနာတွေကိုမြန်မာနိုင်ငံကပဲဖြေရှင်းခွင့်ရှိတဲ့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုတခြားနိုင်ငံတွေကနားမလည်ကြဘူးဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့စက်တင်ဘာလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာဘက်ကနေအပြင်းထန်ကာကွယ်ပြီးတော့ပြောဆိုခဲ့ပါတယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကြားတန်တမာဆက်ဆံရေးကို1955ခုနှစ်ကစတင်တည်ထောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီနှစ်ထဲမှာပဲနှစ်နိုင်ငံလုံးဟာဗက်မလိုက်ဂျာမနီနိုင်ငံတွေအဖြစ်ရပ်တည်ခဲ့ကြတဲ့အကြောင်းဆိုဖင်းချန်ရေးသားတဲ့သတင်းဆောင်မကို AP သတင်းမှာ AP 29အနေကဖော်ပြထားပါတယ်
ရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်ပြီးအာဆီယံဖွဲ့ကိုတိုက်တွန်းဖို့ဩစတြေးလျအတွက်အခွင့်အလမ်းပဲဆိုတဲ့ကောင်းစဉ်နဲ့ရီဘကာဘာဘာရေးသားတဲ့ဆောင်းပါးကို The Interpreter သတင်းမှာဧပြီလ29ရက်နေ့ကဖော်ပြထားပါရယ်။30ကြိမ်မြောက်အာဆီယံဩစတြေးလျညီလာခံကိုအခုတစ်ပတ်အတွင်းမလေးရှားနိုင်ငံမှာကျင်းပပါလိမ့်မယ်။ဒီညီလာခံဟာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးအာဆီယံဖွဲ့ရဲ့အခမ်းအနားကိုဆွေးနွေးဖို့အခွင့်အလမ်းတစ်ရပ်ပဲဖြစ်ပြီးဒါကိုမပြတ်မကွက်ဆွေးနွေးတင်ပါရယ်။ရခိုင်ပြည်နယ်ထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့ကိစ္စအကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတဲ့ကိစ္စဒုက္ခသည်တွေညည့်ရမပြောင်းနိုင်ဘဲဖြစ်နေတဲ့ကိစ္စတွေဟာနိုင်ငံတကာကသိမြင်နေတဲ့ကိစ္စတွေဖြစ်ပါတယ်လူခွင့်ရေးချိုးဖောက်သူတွေလို့ဆွဆွဲခံထားရသူတွေကိုလည်းအခုချိန်ထိအေးအေးယူမှုမရှိသေးပါဘူးဒီပြဿနာတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကအခုချိန်ထိဘာမှထိထိရောက်ရောက်မပြောသေးပါဘူးအာဆီယံရဲ့လမ်းကြောင်းအတိုင်းတခြားနိုင်ငံရဲ့ပြည်ရင်းရေးဝင်းပြီးမဆွတ်ဖက်ရေးမှုကိုကင်ဆယ်ထားပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံနဲ့မြန်မာပါဝင်ရေးကိုထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေက1996ခုနှစ်ကကန့်ကွက်ခဲ့ကြတာပါ။1996ခုနှစ်တုန်းကတော့ဒေါအောင်ဆန်းစုကြည်ကဒီမဆွတ်ဖက်ရေးမှုကိုဝေဖန်ခဲ့မှုပါတယ်။ဒီမှုဟာအကူအညီမပေးဖို့အကြောင်းပြတာတသက်ပဲလို့ဆိုခဲ့တာပါ။အာဆီယံအဖွဲ့အစည်းနဲ့တော့သူတို့ရဲ့သူများနိုင်ငံပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒကိုဘယ်တော့မှဆွံ့လွတ်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းဖြစ်ပေါ်နေတဲ့ပြဿနာအခက်အခဲတွေကိုကို့အကျိုးစီးပွားအရာတုံ့ပြန်ဖို့နဲ့အဖွဲ့အစည်းရဲ့အစဉ်လာကြားမှာလှုပ်ဆောင်နိုင်မဲ့လမ်းကြောင်းတစ်ခုကိုတော့ရအောင်ရှာတင်ပါတယ်။ဩစတြေးလျနိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာပြဿနာတွေကိုအခုတစ်ပတ်အတွင်းအသေးချာဆွေးနွေးတဲ့အကြောင်းရီဘကာဘာဘာရေးသားတဲ့ဆောင်းပါးကို The Interpreter သတင်းမှာဧပြီလ29ရက်နေ့ကဖော်ပြထားပါတယ်ရှင်။
အခုကတော့မနေ့ခင်းတဲ့နားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရမယ့်အချိန်ပါရှင်။ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားပါတယ
်။ဒီကိစ္စနဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်။စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ် အများအပြားစကားဆိုတာဟာပြောတင်တာထက်ပိုပြောရင်အမှားပါလိမ့်ရှိတာတို့ရရှင်များလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအချောင်းနာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yin ni myon nan lai da, ngwe dwi be law ya lai de so de chang le lo ma thwa li ni. Stock zei dwi ha ate cha shi zme so da le min le ati ba lo de be ya ba de. U ma go naw ta khaw na sin chi ja ya aw.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မနေ့ပြင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါလေရှင်အခုကတော့မြန်မာနိုင်ငံမှာအသက်အမကန်ဈေးကွက်တွင်နိုင်ငံခြားလုပ်ငန်းကြီးတွေအပြည့်အဝဝင်ရောက်လုပ်ကိုင်ဖို့ခွင့်ပြုလိုက်တဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီမြန်မာစီမံခန့်ခွဲရေးမှူးကိုလာဖုံးမြင့်နဲ့ဆွေးနွေးတင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ဒီကံလုံးပါလားအစည်းအဝေးအခုဒီအသက်အမကန်လုပ်ငန်းကိုတော့နိုင်ငံများကုမ္ပဏီများကတရားရဂိုင်းတို့အပြည့်အဝလုပ်ပိုင်ခွင့်ပေးတယ်ဆိုတာဒါကျွန်တော်တို့ဝမ်းသာအားရဂုဏ်ယူကြိုးစားတဲ့အစိုးရဘက်ကဟိုတောင်းတွေးပြီးတော့သူတို့ပြုလုပ်တဲ့ဒီဥပဒေမူကြမ်းပေါ့နော်အဲ့ဒီတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဒါဟို insurance market အတွက်တော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဒီအဝန်ကြီးအတွက်တော့ကောင်းမွန်တဲ့အဲ development နော်ဘယ်တစ်ခုဖြစ်ပါတယ်လုပ်ငန်းကိုတခြားနိုင်ငံတွေဒီသူဖြင့်ဟိုအရှိတိုင်းရနိုင်ငံတွေရောနောက်တိုင်းနိုင်ငံတွေရောဖွင့်ပြလိုက်တာ balance playing field ကျွန်တော်ခေါ် balance playing field ရှင်းပြိုင်လို့ဟိုမြင်ပြတဲ့ရှင်းပြိုင်ခွင့်ပေးလိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်ပြီးတော့ဒါကိုကျွန်တော်တို့ကြိုးစားပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလူတွေဘယ်တော့လောက်လုပ်ငန်းစနိုင်မလဲ
အဲ့အခုတော့လောဆယ်ရောအဲ့ဒါဒီ official date နဲ့တို့လုပ်ပိုင်ခွင့်နေရာစီးပွားစီမံဝန်ကြီးဌာနနေပြန်ပြီးတော့ထုတ်ပြန်မှာဖြစ်တယ်ဒါပေမဲ့လောဆယ်မှာတော့ကုမ္ပဏီ၅ခုကိုပြရတယ်တော့အပြည့်လုပ်ပိုင်ခွင့်သူတို့ပေးလိုက်ပါပြီ
ဒီအမကန်လုပ်ငန်းကဗမာပြည်မှာတော့ပုဂ္ဂလိကလုပ်ငန်းတွေကတချို့ဒီကုန်ပစ္စည်းအမကန်တို့ဘာလို့တော့ကျမကြားဘူးပါလေဒါပေမဲ့တွင်းတွင်းကျကျသိမရှိဘူးပေါ့နော်အဲ့တော့နိုင်ငံခြားကလုပ်ငန်းတွေဝင်လာတော့ရောတွင်းကျင်မဲ့လာလာရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ဘာလို့လဲဆိုတော့နှစ်ပိုင်းကြည့်ရခင်ဗျာဒီနံပါတ်၁ကတော့ဒီဝင်လာတဲ့ရင်းမြှုပ်နှံမှုဒီနိုင်ငံခြားရင်းမြှုပ်နှံမှုအမကန်လုပ်ငန်းတွေကဒီအမကန်လုပ်ငန်းကိုအခြေတည်ပြီးတော့ပြည်တွင်းစီးပွားရေးမှာပြန်ပြီးအရင်းမြှုပ်နှံမှုဖြစ်ဖို့အလားအလာပုံများတယ်။ဘာလို့ဆိုတော့အခုသူတို့ရဲ့ American တို့ Canada တို့နိုင်ငံတွေဒီရင်းမြှုပ်နှံမှုကုမ္ပဏီတွေဝင်လာပြီဆိုရင်ဒီလိုမျိုးလုပ်လာမှာသူတို့ကလုပ်တယ်။အမကန်လုပ်မှာသူတို့ဝင်လုပ်တယ်။လုပ်ပြီဆိုရင်အမကန်နဲ့ရားတဲ့ဒီဘယ်လိုပြောမလဲ dues ပေါ့နော် fees ကိုသူတို့ကဒီပြည်တွင်းစီးပွားရေးမှာပြန်ပြီးရင်းမြှုပ်နှံမှုဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့overall တခြားကဏ္ဍတွေမှာပါတိုးတက်ဖို့လားလာရှိပါတယ်အဲ့ဒါနံပါတ်1အဲ့နံပါတ်2ကတော့ဟို competition ပေါ့နော်ရှင်းပြိုင်မှုကိုဖွင့်ပေးလိုက်တာဒါအရင်တော့ကတော့ဒီ monopoly လိုမျိုးတစ်ခုရှိတဲ့ company ဒါမှမဟုတ်လည်းအစိုးရပိုင် company တစ်ခုကတစ်သေးဆိုရင်တစ်သေးပဲအဲ့ထက်မတက်ဘူးဒီ threat rate ဖြစ်နေလေအခုကကျတော့ company အများကြီးပါဝင်ပတ်သက်လာတဲ့အတွက် market mobilization ပေါ့နော်ဟို market လောက်ခတ်မှုပုံများလာတယ်ပုံများလာနေကြဒီ Z ticket ကပုံများလာမယ်အဲ့တော့ပြည်သူနဲ့ customer တွေအတွက်ပို့ပြီးတော့အသုံးပြင်မယ်ပို့ပြီးတော့သူတို့လုံဆောင်လို့တောင်းပေါ်မယ်နော်ဈေးထုံးနေပြီးတော့ရလက်တွေထွက်လာဖို့ကျွန်တော်တို့အသုံးပြပါတယ်ခင်ဗျာဟုတ်ကဲ့
ပြည်သူတွေလက်လန်းမိတဲ့ဈေးနှုန်းရောဖြစ်နိုင်မှာမလားရှင်ဒီအမနိုင်ငံတကာအာမခံလုပ်ငန်းတွေကဒီအသက်အာမခံဆိုရင်အထူးသဖြင့်ဈေးကြီးတတ်တော့လေဗမာပြည်မှာရောက်တော့ရောအများစုလက်လန်းမိတဲ့ဈေးနှုန်းမျိုးဖြစ်လာနိုင်မှာမလားရှင
်ဟုတ်ကဲ့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ခုနပြောလိုပါပဲမြန်မာနိုင်ငံကဒီအသက်အဝါကံနဲ့ဖွင့်ပြလိုက်တယ်ဆိုတော့အသက်အဝါကံ CRN တို့လုံးပတ်ပြန်ပေးလိုက်ကြတခုရဲ့လိုပဲကြည့်ပြီးတော့ဟိုတုံးသက်လို့မရပါဘူးအသက်အဝါကံဖွင့်လိုက်တယ်ဆိုတော့တခြားသောအာမခံလုပ်ငန်းတွေအတွက်နောက်လိုက်နောက်ပါ เนาะที่potential ป่ะเนาะพุ่งไปได้ตัวမျိုးဖြစ်ပါတယ်အခုဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကဒီ agriculture เนาะဟိုအရန် focus နေရတဲ့နိုင်ငံဖြစ်တယ်ဒီအခုဒီဖြင့် farmer ဒီကျွန်တော်ရဲ့တောင်ဆန်မှာဦးကြီးရေကျွန်တော်တို့ရဲ့ဟို land ကြီးဒီတာအကောင်လုံးအတွက်အာမခံနေရအဲ့နောက်ဆက်တွဲမှာပါလာမယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်အဲ့ဒါအကြောကြည့်ရမှာဖြစ်ပါတယ်ခင်ဗျာဘာလို့ဆိုတော့လောလောဆယ်မှာတော့အသက်အာမခံကိုတရားခံလို့ဖွင့်ပေးလိုက်တယ်ဖွင့်လိုက်တာအဲ့အသက်အာမခံကို base လို့တည်ပြီးတော့တခြားသောလုပ်ငန်းတွေဘယ်လိုမျိုးထွန်းပေါက်မလဲအဲ့ဒါဟုတ်တကားဖွင့်လိုက်လို့ပေါ့ဗျာအဲ့လိုမျိုးဝင်ကြည့်ပြီးသုံးသပ်မှာဖြစ်ပါတယ်ဟုတ်ကဲ့
အဲ့တော့ဒီလုတ်ခွင့်ရတဲ့လုပ်ငန်းကြီးတွေရဲ့အာဂုံးတိတ်ခါပေါ့နော်ဘလောက်ထိခိုင်ပါလဲဘလောက်ထိယုံကြည်စိတ်ချလဲဆိုတာလဲဟိုပြောပြပေးပါအောင်ရှင
်ဟုတ်အခုလောလောဆယ်ပြည့်တဲ့ကုမ္ပဏီ၅ခုထဲမှာကုမ္ပဏီတစ်ခုကဟောင်ကောင် based ကုမ္ပဏီတစ်ခုဖြစ်တယ်နောက်တစ်ခုကကြတော့အဲ UK based ကုမ္ပဏီတစ်ခုဖြစ်တယ်နောက်တစ်ခုကဒါကြီးရှိဂျပန်ကုမ္ပဏီတစ်ခုဖြစ်တယ်အဲတနည်းနှစ်ခုကတော့ US နဲ့ Canada ပေါ့နော်အကုမ္ပဏီဖြစ်ပါတယ်သူရဲ့ဟိုအရှိအောင်အားချရောကျွန်တော်တော့ဒီတခြားနိုင်ငံတွေတော့ကျွန်တော်နိုင်ဟုတ်ဒါပေမဲ့6ကကျွန်တော်တို့ American ရဲ့ UK ကောင်စီရဲ့အော်မဲ့တဲ့ကုမ္ပဏီတွေဖြစ်တဲ့အတွက်ခြားတွက်ကတော့ကျွန်တော်ပြောရမယ်ဆိုတော့ရှင်းအောင်အရှာမားကတ်မှာရောတရုတ်မားကတ်မှာရောသူတို့လုံးဆောင်နေရနှစ်ပေါင်း30ကျော်ပါပြီခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအာမခံအခုအသက်အာမခံကစပြီးတော့နောက်ထပ်ဆင့်ဘွားတွေပေါ့နော်ခုနကုလဖုံးမြင့်ပြောသလိုပဲဘယ်လိုလုပ်ငန်းတွေတိုးပွားလာနိုင်ပါသလဲအကျိုးရှိလာနိုင်ပါသလဲ
ဟုတ်ကဲ့အဲ့နောက်တစ်ခုအသက်အာမခံခင်ဗျာနော်အသက်အာမခံပြီးတော့ကျန်းမာရေးအာမခံပြီးတော့ဒီအဲ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံအဲ့ဒါကျွန်တော်တို့ဟိုနောက်အချိန်ဒီဇိုင်းတာတစ်ခုမှာမျော်လင့်မျော်ပန်းရတဲ့ဟို project trajectory ပေါ့နော်ဖြစ်နိုင်ကြည့်ပေါ့နော်အဲ့ဒါအဲ့တော့ဒီအကြမ်းမာရေးအာမခံနဲ့ဒီ site ပြုရေးနဲ့ဆက်ဆက်တဲ့လုပ်ငန်းတွေအတွက်အာမခံဖြစ်ပါတယ်ဟုတ်ကဲ့
ဟိုရနှုံးပြေလုတ်ခွင့်ရပြီဆိုတော့ဟိုအနေအထားပဲရှိသေးတာပေါ့နော်ဆိုတော့
ဟို
ဈေးခွက်ထိုးဖောက်တာမျိုးစနေတာမျိုးတွေရောရှိနေပြီလားဒီကုမ္ပဏီကြီးတွေဘက်က
ဟုတ်ကဲ့ကျွန်တော်တို့အခုဆိုချပ်ဆိုရင်သူတို့ဒီဟိုဒီအခုအမရယ်ပြန်ဆိုင်လုံးပြီးတဲ့ကုမ္ပဏီ၅ခုလုံးပါလေမြန်မာနိုင်ငံတွင်းမှာရုံးဝယ်ဖွင့်ပြီးတဲ့ကုမ္ပဏီတွေပဲသူတို့ပေးရခင်ဗျာဟောဒီ market ကိုဖွင့်ပေးရဆိုတာပြည်တွင်းမှာအနည်းဆုံးတစ်နှစ်ရုံးဖွင့်ပြီးတဲ့ကုမ္ပဏီတွေပဲပေးရသူတို့ကဒီအပြည့်အဝဝင်ရောက်မှုမရှိသေးရင်တော့မှ market ထဲကို design ဆန်ကျိုးဝင်နေပြီးသားကုမ္ပဏီတွေပဲပေးရဖြစ်တယ်အဲ့တော့ကုမ္ပဏီတိုင်းကအခုမှစပြီးတော့ဒီတရားရင်တို့ license ရမှဝင်လာပေါ့ခင်ဗျာတော်တော်များများဒီလွန်မှာဆက်ဆက်အနည်းဆုံးကနေ9ရက်အထိရှိနေပြီးသားကုမ္ပဏီဖြစ်ပါတယ်ဟုတ်
ဟုတ်နင်းနေတော့ပြောရခက်တယ်နော်သူဟိုလာချင်းကြီးကဘလောက်သွင်းရမယ်သူတို့ဈေးနှုန်းတွေကဟိုရော်ကြီးကဘလောက်ဆိုတဲ့အတိုင်းတားတွေတော့ကျမတို့မသိရသေးတော့ဟုတ်ကဲ့
ဟုတ်ပါတော့ကျွန်တော်တို့ကြည့်ရမှာရော်ကြီးဘလောက်ရယ်ဟိုဘလောက်သွင်းရမယ်ဆိုတာမကြည့်ပဲနဲ့ပို့ပြီးတော့ဒီ international ပေါ့နိုင်ငံတကာအဆင့်ကြီးရဲ့နော်ဒီအမရလုံငန်းတွေဝင်လာတယ်ခင်ဗျာရောကြီးရောသွင်းရတဲ့တော့ပြည်သူအတွက်ပို့ပြီးတော့ effective ပို့ပြီးတော့ efficient ဖြစ်မယ်လို့သုံးသပ်တာဘာလို့လဲဆိုတော့တိုင်ဆိုင်မှုပုံများတယ်လေအဲ့တော့ကုမ္ပဏီတစ်ခုကဟို overall monopoly မရှိတော့ဘဲနဲ့တခြားကုမ္ပဏီနဲ့ပြန်ရပြီဆိုရင်သူတို့ရဲ့လုံထုံးလုံစင်ကပို့ပြီးတော့ပြည်သူအတွက်ပို့ပြီးတော့ဟိုတင့်မယ်ပို့ပြီးတော့ဟိုဘယ်လိုပြောမလဲ
ဟုတ်ကဲ့ရွေးချယ်စရာပုံများလာ
ရွေးချယ်စရာပုံများလာတာအဲ့ဒါ sport win ပေါ့နော် positive school တဲ့ကျွန်တော်ကြည့်ရကြည့်ရနေရမှာဖြစ်ပါတယ
်အခုကတော့သုတဆုံနဲ့ American တခွင်အစီအစဉ်ကိုတင်ဆက်ပေးရမယ့်အချိန်ပါရှင်ကိုအောင်အောင်ကအစီအစဉ်တင်ဆက်ထားပါတယ်
ဖိလစ်စီဂျက်ဆပ်နိုင်ငံကဥပဒေဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲကိုနိုင်ငံပေါင်း100ကတက်တိုကောလိပ်ကုစားပြုအသင်း900လောက်ပါဝင်ရှင်ပြိုင်တာပါနိုင်ငံတွေကြားပြဿနာဖြစ်ပွားပြီးတဲ့နောက် ICJ နိုင်ငံကတရားရုံးရှိမှရှောက်လေးချက်ပေးရတဲ့ပုံစံမျိုးရှင်ပြိုင်ရတာပါ2019ခုနှစ်ပြိုင်ပွဲမှာဘလို့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရှောက်လေးထုချေရလဲဆိုတဲ့အကြောင်းဥပဒေကြောင်းသူတဦးဖြစ်တဲ့မြန်မာအသင်းဝင်မတ်ပြပြဖြူကအခုလိုစပြောပြပါပါတယ်
ဟုတ်ဒီပြိုင်ပွဲကတော့နိုင်ငံနှစ်နိုင်ငံရှိရဲ့နိုင်ငံနှစ်နိုင်ငံ
ဟိုရင်တော့နိုင်ငံအကြီးပေါ့နိုင်ငံအကြီးကလည်းသူကဒီနွားအရိုင်းကြီးရှိတယ်နွားရိုင်းကြီးကသူကမွေးလို့မရဘူးတနိုင်ငံတစ်တိုင်းကူးနေတယ်ပေါ့ဒါပေမဲ့သူကနိုင်ငံကြီးရနေတနိုင်ငံနဲ့သိမ့်ပိုက်ပြီးတော့နိုင်ငံအသေးနှစ်နိုင်ငံခွဲဝါတဲ့အခါမှာဟိုဒီနိုင်ငံနှစ်ခုရဲ့ဒီနွားကိုဘသူကပိုင်လဲဆိုရဲပြဿနာလေးဖြစ်တယ်ပြီးတော့နောက်ထပ်ပြဿနာကဘာလဲဆိုတော့ဒီနွားကိုပေါ့နော်တတ်ကြတယ်ဟိုဘက်လည်းတတ်တယ်ဒီဘက်လည်းတတ်တယ်အဲအဲ့ဒီပြင်ကိုဒီတစ်ဖက်ကကျတော့ culture အတွက်တတ်တယ်တစ်ဖက်ကကျတော့စေးထုတ်ဖို့တတ်တယ်ပေါ့စေးထုတ်ဖို့တတ်တယ်ဆိုတော့သူကလူအသက်ကိုကဲဖို့တတ်တယ်ပေါ့အဲ့ဒီနှစ်ခုကရောဟိုပေါ့တက်လို့ရသလား proportion နဲ့ဖြစ်သလားဖြစ်ချင်တော့ဒီငွားအမျိုးအစားကလည်းဘယ်လိုမျိုးလဲဆိုတော့သူက endangered ဖြစ်နေပြီပေါ့တဖြည်းဖြည်းမျိုးတုံးနိုင်တဲ့အနေအထားမျိုးရောက်နေတဲ့ငွားမျိုးဖြစ်တယ်ပြီးတော့သူတို့မွေးလို့မရအောင်ဒီဆေးကလည်းနောက်တစ်မျိုးအနေနဲ့ထုတ်လို့မရအောင်ထုတ်လို့မရရင်ငွားအဲ့ဒီမျိုး enzyme ဖြစ်နေတဲ့အခါမျိုးကြတော့သူကဒီဘယ်လိုပြောမလဲဒီဆေးကိုထုတ်ဖို့လည်းဒီနောက်ထပ်တက်ဖို့ဖြစ်လျှောက်မလားမရဘူးလားဆိုပြီးတော့ဟိုဒီအမှုတွေကအဲ့ဟာ case လေးပါ
နိုင်ငံကိုစားပြုအကောင်းဆုံးအသင်းနဲ့ရှင်ပြန်ရတာကြောင့်ပညာရေးအများကြီးရခဲ့တယ်လို့ပြောသူကတော့ကိုစီရနိုင်ပ
ါ round တစ်ခုချင်းစီမှာကျွန်တော်တင်ယူစရာအများကြီးရခဲ့ပေါ့သူရဲ့တခြားအသင်းတွေရဲ့စကားပြောပုံပြောခဲ့နောက်တရားသူကြီးရဲ့မေကုံမေရဲ့ပုံစံမျိုးနောက်ကျွန်တော်အဖြေဘယ်လိုပြန်ဖြေရအဲ့လိုမျိုးအစားပေါ့တင်ယူစရာအများကြီးရခဲ့နောက်ပွဲပြီးပြီးချင်းတော့စိတ်ပွဲမတိုင်တော့စိတ်လှုပ်ရှားရတယ်။ဒါပွဲပြီးတော့လည်းစိတ်တက်တာရပါဘူး။အနည်းဆုံးတော့ကိုအကောင်းဆုံးကြိုးစားခဲ့ကိုတက်နိုင်တဲ့များရှိတဲ့များပြောမယ်အဲအော်ကိုမှရှိရဟာအကုန်လုံးထုတ်သုံးခဲ့အကောင်းဆုံးကျူးစားခဲ့လို့ထင်ပါတယ်ဟုတ်ကဲ
့ဘာသာစကားပိုင်းအထူးသဖြင့်ပညာရေးဆိုင်ရာဘာသာစကားပိုင်းမှာအားနည်းချက်တွေရှိတဲ့အပြင်တင်ယူလေ့လာခဲ့ရပုံချင်းမတူခဲ့တာကိုသတိထားမိတယ်လို့မြန်မာအသင်းဝင်မလှရေဇနာဝင်းကအခုလိုပြောပါတယ
်အော်ဟုတ်ကဲ့ပါကျွန်တော်တို့အခုဒီမှာတွေ့ရတာနှစ်ခုပေါ့နော် language တွေ့ရတယ် legal sense တွေ့ရတယ် legal sense ဆိုတာဒီဥပဒေတွေးခေါ်ပေါ့တွေးခေါ်ရယ်ပြီးတော့ language ကတော့ကျွန်တော်တို့ကဒါအကုန်လုံးကတော့ဟိုအင်္ဂလိပ်စာဆိုတော့ကျွန်တော်တို့ရဲ့ second အင်္ဂလိပ်စာလို့ပြောရပါဘူးဒီမှာじゃအင်္ဂလိပ်စာဒုတိယဘာသာစကားလို့ဖြစ်နေကျွန်တော်တို့နိုင်ငံမှာအဲ့ဒီတခုအခုကအင်္ဂလိပ်စာဆိုမှဒါမှတာမန်အင်္ဂလိပ်စာလို့ပြောရတာမဟုတ်ဘူးဥပဒေစကားလုံးအသုံးအနှုန်းနေနဲ့တွဲရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာလည်းပေါ့တခုကောင်းတာတခုရှိတာအကြောင်းနေမှာじゃအင်္ဂလိပ်လို့သင်တယ်အဲ့ဒီတခုじゃတော့ကျွန်တော်တို့ပြန်တွေးရတဲ့အချိန်မှာဟိုနည်းနည်းအထောက်အကူဖြစ်တာပေါ့ဒီမှာဒါပေမဲ့ဟို language ကတော့သူများနဲ့ရှင်ရတော့ကျွန်တော်တို့ကနည်းနည်းနောက်ကျသေးဒီမှာလာရဲ့လူတွေထဲမှာ international school ကလူတွေလည်းရှိရဲဒီဟိုဘောသူတို့ရဲ့ဟိုအင်္ဂလိပ်စာကသူတို့ရဲ့ first language အနေနဲ့ရှိရဲ့လူတွေရရှိရဲပေါ့အဲ့ဒီတခုတော့ကျွန်တော်တို့ဟို legal sense ဘက်မှာတွေးခေါ်မှုတွေရတယ်ဟိုကွာတာတော့ကွာတာပေါ့နည်းနည်းပါးပါတော့ဘယ်လိုဖြစ်လဲဆိုတော့သူတို့စီမှာကျတော့ဟိုငငယ်ကလေးကဒီစာအုပ်တွေရဲ့ပို့လေ့လာမှုတွေပုံစံကကွာပေါ့အဲ့ဒါ legal analysis လုပ်တဲ့ပုံစံကကျွန်တော်တို့เนี่ยနည်းနည်းလေးတော့ကွာတယ်အဲသူတို့ကမမြင်နဲ့ကျွန်တော်တို့မမြင်နဲ့ shoot out ဖက်ကလည်းမြင်တယ်ပေါ့
ဒီပြိုင်ပွဲမှာပါဝင်ရတဲ့အတွက်ရှေ့နေရှေ့ရဲ့ပညာပိုင်းနဲ့နိုင်ငံတကာဥပဒေပိုင်းဆိုင်ရာမှာပို့နားလည်လာတယ်လို့ပြောသူကမလင်းပြေပ
ါတခြားအေးတရားပြတဲ့ပြိုင်ပွဲတွေခါကြတော့သူကဥပဒေတစ်ခုတည်းကိုပဲတည်တက်လုပ်တဲ့ဟာမျိုးဒီဟာခါကြတော့သူကအမီမီဆိုင်ရာဟာဥပဒေလိုဟာမျိုးဟာကြောက်တော့အရန်ကျဲဟာကြောက်ဖက်ရတဲ့ဟာရအများကြီးဖက်ရတယ်ပင်တော့ပင်မနဲ့ဒါပေမဲ့အများကြီးဖက်ရတဲ့ဟာကြတော့ဟိုကကိုကပို့ပြီးတော့တင်ယူရတာပေါ့နော်ဟိုဟာလည်းကိုတီဝိုင်းဒီဟာလည်းကိုတီဝိုင်းကိုထားပြဝိုင်းဆိုလို့ရှိရင်ဟိုမြန်မာနိုင်ငံမှာဟိုမတင်ရတဲ့အဟိုပါလဲ endangered species ဆိုပါတော့အဲ့လိုဟာမျိုးတွေအဲ့လိုမျိုးအသေးစိတ်မတင်ရတဲ့ဟာတွေကိုကပို့ပြီးတော့လေ့လာကျက်သွားတယ်အဲ့ဒီပထမဆုံးအဟိုစာရေးတဲ့အချက်မှာဟာကြတော့အဲ့ဒီဟာအရန်ကောင်းသွားတယ်ကိုကအများကြီးစာဖက်ဖြစ်သွားတယ်အဲ့တော့စာဘလို့ဖက်ရတယ်လည်းတီဝိုင်းစာဘလို့ရေးရတယ်ဆိုတာလည်းတီဝိုင်းဒုတိယအနေနဲ့ဟာကြတော့ဟိုကဘယ်လိုပြောမလဲရှင်းနေရှင်းရဲ့ပညာပို့ပြီးတော့ပေါ့နော် advocacy or advocacy ဆိုရှင်းနေရှင်းရဲ့ပညာပို့ပြီးတော့တို့တက်လာရယ်ပေါ့နော်ဒီမှာနိုင်ငံမှာဟာကြတော့အဲ့လိုမျိုးအများကြီးပဲတိုင်ပွဲတွေပြိုင်ပွဲကအနေထားအသိမရှိဘူးဒီမှာဟာကြတော့လာပြိုင်တဲ့လူတွေအကုန်လုံးကကိုယ့်ရဲ့တခြားဟိုဘက်အသင်းရဆိုလို့ရှိရင်လည်းတို့ကလည်းအတော်နိုင်ငံချင်းကြီးအတော်ဆုံးတွေပဲလာကြဆိုတော့တို့ကလည်းအတော်ဆုံးပဲ gesture ရတယ်အာဂျန်လူကြီးတွေကလည်းကိုယ့်ဂျန်လူကြီးတွေကလည်းတို့ကတော်လုံးကအရန်နှစ်တိုင်းထိုင်လုပ်နေရလို့ရဟာကြောင့်အတော်လုံးဝအရန်ပိုက်နေထိုင်လို့ကြီးရပဲပေါ့နော်သူတို့ကလည်းလာပြီးတော့သူတို့ကလည်းကိုယ်စစ်တာဟာကြတော့ကိုယ့်ရဲ့သူတို့မိကုန်းမင်းနေနေကိုယ်ကပုံပြီးတော့တင်ယူဖို့ခွင့်ရတဲ့ရတယ်ကိုယ့်ရဲ့ရေတွေ့ရတယ်ကိုတိုးတက်လာနေပဲဆိုနှစ်ခုစလုံးမှာတော့ကိုယ့်အတွက်ကတော့အကျိုးမြတ်ကြီးအများကြီးပဲရှိပါတယ်ပြင်မဲနေဆိုပြင်မဲလေ
ပါတာရဲ့ပိုင်းဆိုင်ရာပြိုင်ပွဲအကြောင်းအရာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့လမ်းညွန်ပြသသူအသင်းအတွက်လိုအပ်တဲ့အကြောင်းမပြပြဖြူကပြောပါတယ်
ဒီတစ်ခါပြိုင်ပွဲအနေနဲ့ဗာမြင်မိလဲဆိုလို့ရှင်ပေါ့အဓိကဟို training ကောင်းကောင်းပေးနိုင်တဲ့လူတယောက်အနီးကပ်ရှိနေခိုင်းတာအကောင်းဆုံးပဲလို့ထင်ပါတယ်။ဘာလို့လဲဆိုတော့ဟိုဒီ topic အရာ topic ကိုလေ့လာဖို့ဆိုတာအစအနေအစတော့ညအနေအဆုံးထိဒီ topic ကိုစလေ့လာတာရယ်။နောက်ပြီးတော့ဒီကိုက
did cool Lilani, the me, cool Lilani, ha, mela, mala, beani, recommend lo bebo ye, and I'll be all, oh, go, my you, man yellow tinny, come you, giant, as a mape, ero, demile, my look, your blue lip in like bar, dear your recommendation, Lee, Binama, yen, she near trainer, dear low, she, pobio, a sin, be a lotin, a bureau, prepare lo de kama, lu, yue, kamuma, oh, but have you considered a long line as a dog, ma, well, do be dami can be all.
ကျွန်တော်ဘယ်လိုမျိုးလျှောက်လဲချက်တွေတင်ရမလဲဟိုတကယ်နားလည်ပြီးတော့တကယ်နိုင်ငံတကာဥပဒေကိုလည်းကျွန်တော်မျှော်လင့်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်မြန်မာနိုင်ငံကအခုလည်းအကုန်လုံးကျွန်တော်ဒီမိုကရေစီလမ်းစဉ်ကိုလည်းကျွန်တော်လိုက်နေပြီကျွန်တော်နိုင်ငံတကာနဲ့လည်းရှင်ပြီးတော့ကျွန်တော်စူးစမ်းနေကြတဲ့အချိန်ဖြစ်လာတဲ့အချိန်မှာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ဥပဒေကြ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
IS သူကြော်တွေကဘာသာရေးရပိုင်ဆိုင်တဲ့နယ်မြေလို့ကြီးညာထားတဲ့ Syria နဲ့ Iran နိုင်ငံကနယ်မြေတွေအေးနိမ်ကျဆုံးခဲ့တာနဲ့ပတ်သက်ပြီးတော့ကလဲစားပြန်ချေကြဖို့ IS အဖွဲ့ခေါင်းဆောင်ကသူတို့ဖွဲ့ဝင်တွေကိုသတင်းစကားပြောရတဲ့ဗီဒီယိုတစ်ခုမနေ့တုန်းကထွက်လာခဲ့ပါတယ်။အဲ့ဗီဒီယိုကအချိန်18မိနစ်ကျော်ကြာပါတယ်။ဗီဒီယိုထဲမှာပြင်ပကမ္ဘာနဲ့ဆက်ဆက်ကင်းဝင်နေတဲ့ IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဒရီကတင်မလီကွေထိုင်နေပြီးတော့အဖြစ်အပျက်ခန့်နဲ့ဆက်သွယ်တယ်လို့ထောင်ထားပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့နောက်ဆက်ဆွတ်ဖက်မှုတွေရှိမှရှိစုံစမ်းစစ်ဆေးဖို့ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်ခဲ့သူလက်ထောက်ရှိနေချုပ်ရိုဇန်စတိန်ဟာသူရာထူးကနေနှုတ်ထွက်ကြောင်းမလဲတုန်းကကြေညာခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်စီကိုပေးပို့တဲ့သူ့ရဲ့နှုတ်ထွက်စာထဲမှာတော့မေလ17ရက်နေ့ကျလို့ရှိရင်သူရာထူးကအနားယူမှာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်သူရာထူးကနှုတ်ထွက်တယ်ဆိုတာကိုတော့မဖော်ပြပါဘူး။16လတာဝန်ထမ်းဆောင်ပြီးသူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ရောဘတ်မူလာရဲ့အစီရင်ခံစာကပြီးခဲ့တဲ့မတ်လကထွက်လာခဲ့ပြီးတော့သမ္မတထရန့်မှာအဖြစ်ရှိတဲ့အကြောင်းထောက်ထားတွေမတွေ့ရဘူးလို့အစီရင်ခံစာကဆိုပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဘူဒဝမ်မြို့မှာ2014ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတစ်ခုနဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတော့မြန်မာနိုင်ငံကရိုဟင်ဂျာ3ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့အထူးတရားရုံးကထောင်ဒဏ်10နှစ်စီချမှတ်လိုက်ကြောင်း AFP သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။အဲဒီ3ဦးထဲမှာ2ဦးကတော့တရားခံပြေးဖြစ်နေပါတယ်။သူတို့ဟာဒီဘင်္ဂလားဒါကာငွေ1000စီပေးဖို့လဲဒဏ်ငွေချမှတ်ခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်လင်းကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေပဲ6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းကွန်ပျူတာ71925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.